ြာသေးခင်ကစစ်အရာရှိကြီးတွေကိုဝန်ကြီးဌာနအတွင်းအစ်မြင့်ယာရုနေရာတွေမှာပြောင်းရွှေ့ခံထားတဲ့ကိစ္စနဲ့ပတ်သက်ပြီးဆရာဝန်တွေနဲ့ကျန်းမာရေးဝန်ထမ်းတွေကကန့်ကွက်ကြတဲ့အ내ရောင်ဖဲကျွတ်တက်လှုပ်ရှားမှုပြီးသွားလို့အခုဆိုရင်အဝါရောင်ဖဲကျွတ်တက်လှုပ်ရှားမှုနဲ့အပြာရောင်ဖဲကျွတ်တက်လှုပ်ရှားမှုတွေပေါ်ပေါက်လာပြန်ပါပြီ။အဝါရောင်ဖဲကျွတ်တက်လှုပ်ရှားမှုကတော့တရားစီရင်မန္တန်ရဲ့ထိပ်ပိုင်းတာဝန်ရှိသူတွေနေရာမှာစစ်အရာရှိတွေဝင်ရောက်နေရာယူလာတာကိုစန့်ကျင်တဲ့လှုပ်ရှားမှုဖြစ်ပြီးအပြာရောင်ဖဲကျွတ်တက်လှုပ်ရှားမှုကတော့လျှက်စစ်ဝန်ကြီးဌာနအစ်မြင့်ယာဒူးတွေမှာစစ်တပ်ကအရာရှိတွေကိုနေရာချထားတာကိုစန့်ကျင်တဲ့လှုပ်ရှားမှုဖြစ်ပါတယ်။ဒီပြဿနာရဲ့အရင်းခံဟာဘာပါလဲ။ဘယ်လိုဖြစ်ရှင်းရင်ကောင်းမလဲဆိုတာအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။ကျေတော့အုတ်ချုပ်ရေးပိုင်းဆိုင်ရာနဲ့ဝန်ကြီးဌာနအစ်မြင့်တာဝန်တွေမှာစစ်အရာရှိတွေကိုနေရာချထားပြတာဟာကာလများစွာကြာမြင့်ခဲ့ပါပြီ။မနစ်တနေ့ကမှဖြစ်ပေါ်လာတဲ့ပြဿနာမဟုတ်ပါဘူး။ဒီပြဿနာကိုကောင်းကောင်းမွန်မွန်ဖြေရှင်းနိုင်ဖို့ဆိုရင်ပြဿနာစတင်ခဲ့တဲ့အခြေအနေကိုပြန်ပြီးသုံးသပ်ရမှာဖြစ်ပါတယ်။အားလုံးသိကြပြီးတဲ့အတိုင်းမြန်မာနိုင်ငံဟာ1962ခုနှစ်ကစစ်အာဏာရှင်စနစ်အောက်ကိုကြောက်ခဲ့ပါတယ်ပထမစစ်အာဏာရှင်ဗိုလ်ချုပ်ကြီးနေဝင်ဟာတော်လှန်ရေးကောင်စီနောက်ပိုင်းမြမဆိုရှယ်လစ်လမ်းစဉ်ပါတီလို့နာမည်ပေးထားတဲ့မဆလာတပါတီစနစ်နဲ့တိုင်းပြည်ကိုအုပ်ချုပ်ခဲ့ပါတယ်တိုင်းပြည်ကိုအုပ်ချုပ်တဲ့အဖွဲ့ကိုနာမည်ပဲလို့ပြောင်းပြောင်းစစ်ဗိုလ်ချုပ်တွေနဲ့စစ်ဗိုလ်ချုပ်ဟောင်းတွေကအုပ်ချုပ်တဲ့အာဏာရှင်စနစ်ပဲဖြစ်ခဲ့တာပါဒီလိုနည်းနဲ့တိုင်းပြည်ဟာအိန္ဒိယနိုင်ငံတွေကမြော်ကြည့်ရတဲ့အာရှမှာဖွံ့ဖြိုးတိုးတက်မှုအလားအလာအကောင်းဆုံးနိုင်ငံအဖြစ်ကနေကမ္ဘာမှာဖွံ့ဖြိုးတိုးတက်မှုအနည်းဆုံးနိုင်ငံစီးရင်ကိုကြာရောက်ခဲ့ရတာပါဒီလိုဖြစ်တာဟာစစ်အာဏာရှင်စနစ်ကြောင့်လို့ပြောနိုင်ပေမဲ့အဲ့ဒီအချိန်ကစစ်အရာရှိကြီးတွေကိုပါတီနဲ့အုပ်ချုပ်ရေးလောက်မှာပဲနေရာချထားပေးခဲ့ပါသေးတယ်1988ခုနှစ်ပြည်သူလူထုဒီမိုကရေစီရရှိရေးအုံကြွတောင်းဆိုမှုအပြီးအာဏာသိမ်းပြီးတက်လာတဲ့စစ်အစိုးရလက်ထက်မှာတော့အခြေအနေပိုပြီးဆိုးသွားခဲ့ပါတယ်ပထမဗိုလ်ချုပ်မှူးကြီးစောမောင်နောက်ပိုင်းဗိုလ်ချုပ်မှူးကြီးတန်းရွှေဥဆောင်တဲ့စစ်အာဏာရှင်အစိုးရဟာတပ်မတော်နဲ့ပတ်သက်ပြီးကြီးမားတဲ့အပြောင်းအလဲတွေလုပ်ကိုင်ခဲ့ပါတယ်ဒါကတော့တပ်မတော်ထိပ်ပိုင်းခေါင်းဆောင်နေရာတွေမှာတိုင်းရင်းသားတွေကိုလုံးဝနေရာမပြီးတော့ပဲမဟာဗမာလူမျိုးကြီးဝါဒကြီးစိုးတဲ့တပ်မတော်ဖြစ်အောင်လုပ်တာနဲ့တိုင်းပြည်ကိုစစ်ဘျူရိုကရေစီရန်တရာသွတ်သွန်းနိုင်အောင်စစ်အရာရှိအမြောက်အများမွေးထုတ်ခဲ့တာပဲဖြစ်ပါတယ်အားလုံးသိပြီးတဲ့အတိုင်88လူထုအုံကြွားမှုကြီးကိုမြင်လိုက်ရတဲ့စစ်အာဏာရှင်တွေဟာတိုင်းသူပြည်သားအားလုံးကိုယုံကြည်မှုမရှိတော့ပဲနောက်တစ်ကြိမ်တိုင်းပြည်လုံးဆန္ဒပြအုံကြွားတာမျိုးဖြစ်ခဲ့ရင်စစ်တပ်ကနေပိုင်ပိုင်နိုင်နိုင်ချုပ်ကင်အုပ်ချုပ်သွားနိုင်မဲ့စစ်ဘျူရိုကရေစီရန်နရာတရက်ကိုတိဆောက်ဖို့ကြိုးစားခဲ့ပါတယ်1988ခုနှစ်မတိုင်ခင်အထိတနစ်ကိုစစ်ဘူ150ပတ်ဝန်းကျင်လောက်ပဲလေ့ကျင့်မွေးထုတ်ပေးခဲ့တဲ့ DSC ကပြင်ဦးလွင်စစ်တပ်ကတူကနေ2000ခုနှစ်ပတ်ဝန်းကျင်အရောက်မှာတော့တနစ်ကိုအယောက်3000အစာပေါင်း20လောက်မွေးထုတ်ခဲ့တဲ့အထိလုတ်ကင်ခဲ့ကြပါတယ်။ငကုစစ်တပ်ကတူတင်နန်းစင်း၄နှစ်နေရာမှာ3နှစ်ကိုလျှော့သတ်မှတ်ပြီးစစ်ဘူတွေကိုမြန်မြန်ဆန်ဆန်နဲ့များများဆဆမွေးထုတ်ခဲ့တာပါ။ဒါရင်မကစစ်စီးတပ်ကတူစစ်အင်ဂျင်နီယာတပ်ကတူတွေထပ်ပြီးတီထောင်ပြီးစစ်ဘူတွေထပ်ပြီးမွေးထုတ်ခဲ့ပါသေးတယ်။အဲ့ဒီမွေးထုတ်ပေးလိုက်တဲ့စစ်ဘူတွေဟာတပ်မတော်မှာကာလတစ်ခုတာဝန်ထမ်းဆောင်ပြီးတာနဲ့အရက်ဖက်ဝန်ကြီးဌာနအသီးသီးကိုဘူးကျရွှေကိုအဖြစ်အစ်မြင့်ယာရုတွေမှာနေရာချထားပေးလိုက်ပါတော့တယ်။ရွယ်ချက်ကတော့အုတ်ချုပ်ရေးနဲ့ဝန်ကြီးဌာနအသီးသီးရဲ့ထိပ်ပိုင်းအစ်မြင့်ယာရုနေရာအဆင့်ဆင့်မှာစစ်ဘူတွေကိုခန့်အပ်လိုက်ခြင်းအပြင်အစိုးရဌာနအားလုံးတပ်မတော်အပေါ်မှာတစ်ဆာခံစေဖို့ဖြစ်ပါတယ်။အကျိုးဆက်အဖြစ်နဲ့ကျွမ်းကျင်မှုမရှိသူတွေရဲ့စီမံခန့်ခွဲမှုအောက်မှာအစိုးရဘျူရိုကရေစီရန်တရာအရေးအသွေးအလွန်နှိမ်ပါပြီးတိုင်းပြည်ရဲ့စီးပွားရေးပညာရေးနဲ့နယ်ပယ်အားလုံးလိုလိုလောက်မှာကြာဆင်းမှုတွေဖြစ်ပေါ်စေခဲ့တာပဲဖြစ်ပါတယ်။တကယ်တော့မြန်မာနိုင်ငံကိုဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတစ်နိုင်ငံအဖြစ်တည်ဆောက်ရမှာစစ်အာဏာရှင်စနစ်ဖျက်သိမ်းရေးပိုးပြီးအရေးကြီးတာကစစ်အာဏာရှင်အမြင့်တွေအောင်လှုပ်ထားတဲ့ စစ်ဘျူရိုကရေစီရန်ညားဖြတ်သိမ်းရေးကအဓိကကြာနေတာပါစစ်ဘျူရိုကရေစီရန်ညားကိုမဖြတ်သိမ်းနိုင်ခဲ့ဘူးဆိုရင်အစိုးရစွမ်းဆောင်ရေးကြာဆင်းပြီးရင်ကြာဆင်းနေပါဖြစ်ပြီးတိုင်းပြည်စီးပွားရေးနဲ့အဖက်ဖက်ကဖွံ့ဖြိုးတိုးတက်ဖို့လုံးဝမျှော်မှန်းနိုင်မှာမဟုတ်ပါဘူးဒီတဲ့အရေးကြီးတာကတော့ပြည်သူတွေရဲ့ရင်သွေးသားသမီးတွေဖြစ်တာချင်းအတူတူစစ်အရာရှိတွေနဲ့အယက်သားဝန်ထမ်းအရာရှိတွေကြားစိတ်ဝမ်းကွဲပြားစေမှုဖြစ်စေတာပါဒီလိုဖြစ်အောင်စစ်အာဏာရှင်တွေကစနစ်တကျဖန်တီးသွားတာလည်းဖြစ်ပါတယ်ဒါကြောင့်လက်ရှိစစ်ဘျူရိုကရေစီရန်ရာစန့်ကျင်ရေးလှုပ်ရှားမှုလုပ်တဲ့အခါမှာအာဏာရှင်တွေရဲ့သားကောင်ချင်းအတူတူအယက်သားနဲ့စစ်ဘူသဘောကွဲလဲမှုတွေမဖြစ်ပေါ်စေဘဲစစ်အာဏာရှင်တွေဖန်တီးထားတဲ့စစ်ဘျူရိုကရေစီရန်ရာကိုတိုက်ဖြတ်ရေးကိုဂရုပြုလှုပ်ဆောင်သွားတဲ့အကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။